NLD အစိုးရတပ်တန်းနှစ်နှစ်ကျော်ကာလအတွင်း ချောမွေးတဲ့ သမရအသစ်ပြောင်းလဲနေတူ နိုင်ငံရေးအရာဒုတိယမျိုးဆက်ကိုလက်ဆင့်ကမ်းနိုင်ခဲ့သလို နိုင်ငံရဲ့စိန်ခေါ်မှုအခက်အခဲတွေကိုစုပေါင်းအင်အားနဲ့ရင်ဆိုင်ဖြေရှင်းမယ်လို့ ဒေါအောင်ဆန်းစုကြည်ကမနစ်တနင်္ဂနွေနေ့ကသူ့ရဲ့နိုင်ငံတော်မိန့်ခွန်းမှအဓိကထားပြောသွားခဲ့ပါတယ်။ ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းမှာအရေးကြီးတဲ့မူဝါဒပိုင်းဆိုင်ရာကိုထည့်သွင်းပြောကြားတာမျိုးမရှိခဲ့ဘူးလို့ဝေဖန်မှုတွေရှိပေမဲ့တိုင်းပြည်ရဲ့လက်တွေ့အခြေအနေနဲ့အတူအစိုးရရဲ့ရည်မှန်းချက်တွေကိုချပြနိုင်တဲ့အားတက်စရာမိန့်ခွန်းအဖြစ်ရှုမြင်သုံးသပ်သူတွေလည်းရှိပါတယ်။အပြည့်စုံကိုတော့ဆက်ပြီးနှားဆင်ပါရှင့်။
ဧပြီလ၁ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောကြားတဲ့နိုင်ငံတော်ဆိုရတာဝန်ထမ်းဆောင်မှု၂နှစ်ပြည့်ရုပ်တံမိန့်ခွန်းမှာအရေးကြီးဆုံးတင်ပြခြင်းတဲ့အချက်ဖြစ်သမ္မတသစ်တင်မြောက်နိုင်ခဲ့တဲ့ကိစ္စနဲ့နိုင်ငံရေးအရာမျိုးဆက်သစ်တွေကိုလက်ဆင့်ကမ်းနိုင်တဲ့ရလဒ်အဖြစ်ဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာပါ။ယခုကျမတို့ဒီမိုကရ
ကောင်းဆောင်များသာမကဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ပထမမျိုးဆက်များအားလုံးရဲ့ဂုဏ်ရောင်ပဲဖြစ်ပါတယ်။အရသာထိပ်ပိုင်းကောင်းဆောင်ဖြစ်သူနေရာကိုဆက်ခံနိုင်မဲ့လူငယ်မျိုးဆက်တွေကိုဒေါအောင်ဆန်းစုကြည်အနေနဲ့လက်ဆင့်ကမ်းနိုင်မှုမရှိဘူးလို့ဝေဖန်မှုတွေထွက်နေချိန်သူ့ရဲ့မိကွန်းမှာသမ္မတအုပ်ဝင်းမြင့်ကို
ဒီမိုကရေစီလှုပ်ရှားမှုရဲ့ဒုတိယမျိုးဆက်လို့ဒေါအောင်ဆန်းစုကြည်ကသတ်မှတ်ပြောဆိုသွားတာပါ။ဒီပေါ်မှာအမေရိကန်ပြည်ထောင်စုခြေဆိုင်မြမအရေးလေးလာသုံးသက်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော့ဟိုကျွန်တော်တို့အရင်ကတော့လှုပ်ရှားမှုကာလနှစ်ပေါင်း20ကျော်အတွင်းမှာနိုင်ငံတကာကအနယ်ဒီမှာဒေါအောင်ဆန်းစုကြည်လွှဲရင်လူမရှိတော့ဘူးလို့ဟိုပြောဆိုခဲ့ကြတာကြားပြီနော်။အဲ့နောက်မှာအခုဆ ပြီးတော့တန်နဲ့ခေါင်းဆောင်တွေကိုနေရာပေးရွေးချယ်နိုင်တယ်ဆိုတာကိုဟိုတတိပြတယ်လို့ကျွန်တော်မြင်နေခင်ဗျနောက်တစ်ခါဒီမိုကရေစီလှူရှာမှုတွေကလူတွေကိုလည်းအရင်ကပေါ့နော်ပြည်တွင်းပြည်ပစသဖြင့်တော်ဝန်ဆောင်သူကြီးကအတိမတ်ပြုမှုမရှိဘူးလို့ဝေဖန်ခဲ့တဲ့နေရာမှာနောက်ဆုံးမြစ်တာပို့တဲ့ခါမှာပြည်ပရင်နေတဲ့ပုဂ္ဂိုလ်တွေလည်းပါလာတယ်ဆိုတော့တော်ဝန်ဆောင်သူကြီးမင်းကမှာညိုစက်နဲ့ပတ်သက်လို့ရောဒီဒီမိုကရေစီလှူရှာမှုတွေကလူမသိထုံသူမသိဒီရောကိုပါသူတိမှပြုတယ်မင်းကလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တခါနှစ်ပေါင်း50ကျော်အုပ်ချုပ်ခဲ့တဲ့ဆီယာနာရှင်စနစ်ရဲ့အမွေဆိုးတွေကိုဖယ်ရှားကျော်လွှားဖို့ကြိုးပမ်းနေတဲ့ NLD ရဲ့သားအစိုးရမှရင်ဆိုင်နေရတဲ့အခက်အခဲတွေရှိနေပြီးဒီစိန်ခေါ်မှုတွေကိုစုပေါင်းအင်အားနဲ့ကြော့ဖြတ်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ NLD အစိုးရအနေနဲ့လက်တွေ့မှာစုပေါင်းအင်အားဖြစ်လာအောင်စည်းရုံးနိုင်မယ့်အခြေအနေရှိပါသလားဆိုတဲ့မေးခွန်းအပေါ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုမြင်ပါတယ်
။စုပေါင်းအင်အားဆိုတာကျွန်တော်မြင်တာကတော့ပါလဲဆိုရင်အစိုးရတတ်မတော်နဲ့တိုင်းရင်းသားအားလုံးဒီစုပေါင်းပြီးတော့ဒီဟာကိုဆွေးနွေးတိုင်ပင်ပြီးတော့တကယ်တဲ့ဖေကူပြည်ထောင်စုပြည်ထောင်နိုင်ဖို့တရားမျှတမှုလွတ်လပ်မှုတမ်းမြင်များအခွင့်အရေးရမှုအဲ့ဒါကိုဆွေးနွေးပြီးတော့မှအဖြေရှာနိုင်တယ်ဆိုလို့ရှိရင်ဒီကျွန်တော်တို့မြန်မာနိုင်ငံဟာအေးချမ်းသာရတဲ့နိုင်ငံဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့သူ့အနေနဲ့သူပြောတဲ့စကားတခုကိုကျွန်တော်အယံချိုက်တာကလွတ်လပ်ရေးဖခင်တဲ့အိမ်မက်လွတ်လပ်ရေးဖခင်တဲ့လိုအပ်နေတဲ့ရွယ်ချက်ရည်မှန်းချက်ကဖက်ဒရယ်ပြည်ထောင်စုဖြစ်တယ်။ဆိုတော့သူကအဲ့ဒီဖက်ဒရယ်ပြည်ထောင်စုကိုသူလည်းလိုလားတဲ့သဘောရှိတယ်။လူရည်ပါကင်ဒီအိမ်မက်ကိုလည်းသူကအကောင့်ထဲပေါ်ချင်တယ်ဆိုတော့အတိတ်ပဲရောက်တယ်ဆိုတော့ကျွန်တော်အနေကတော့သဘောကျတယ်ထောက်ခံတယ
်ရခိုင်ပြည်နယ်အကြက်တဲမှာစစ်တပ်ရဲ့ကင်တွယ်မှုကြောင့်ဒေါက်ဆန်းစုကြည်အစိုးရအနေနဲ့အခက်အခဲတွေ့နေခြင်းရုပ်မြင်သံကြားကတဆင့်ပြောကြားတဲ့သူ့ရဲ့မိကောမှာတော့ကဘာကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်မှာသာမကတနိုင်ငံလုံးလုံခြုံအေးချမ်းစွာဖွံ့ဖြိုးတိုးတက်နိုင်ဖို့စုပေါင်းအင်အားနဲ့ကြိုးစားကြဖို့ပြည်သူကိုတိုက်တွန်းခဲ့သလိုနိုင်ငံတကာအတိုင်းအဝိုင်းရဲ့အာယုံဆိုင်မှုနဲ့အမြင်တွေကိုလည်းအလေးထားဖို့ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါရဲ့ရှင်